ဒုတိယအကြိမ်27ရာစုပင်လယ်ညီလာခံကိုထောက်ခံတဲ့အနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ကိုစားနိုင်ငံရေးရာလက်ထောက်အတွင်းမှုချုပ်ကတက်ရောက်မှာဖြစ်တယ်လို့ကုလသမဂ္ဂအရာရှိတူက VOA ကိုပြောကြားပါတယ်ဒီတော့အတွင်းမြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ကနေငင်းငင်းညီလာခံကိုတက်ရောက်လာအောင်ဂျားဝင်ညှိနှိုင်းပေးခဲ့တဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ဟာအရင်လိုမဟုတ်ပဲပြောင်းလဲလာတာကိုတွေ့ရကြောင်းမြန်မာရေးကြွန့်ကျင်သူအမေရိကန်တန်တမန်အရာရှိတူကပြောကြားလိုက်ပါတယ်ဒီအကြောင်းမှတ်ရင်ချင်းနိုင်ကပြောပြမှာဖြစ်ပါတယ
်ဒီကနေ့မေလ24ရက်နေ့မှာကျင်းပမယ့်ဒုတိယအကြိမ်27ရာစုပင်လုံညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုတိုင်မတက်ရောက်နိုင်ပေမဲ့ညီလာခံကိုထောက်ခံအသိမှတ်ပြုတဲ့အနေနဲ့သူ့ကိုယ်စားကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ်ကတက်ရောက်မှာဖြစ်ကြောင်းအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
် The United Nations has long expressed its support for the peace conference and
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်ခဲ့တာကာလကြာရှည်ခဲ့ပြီဖြစ်ပါတယ်ဒီလက်ရှိငြိမ်းချမ်းရေးညီလာခံကိုကုလသမဂ္ဂနိုင်ငံရေးရာလက်ထောက်အတွင်းရေးမှူးချုပ်မိုင်ရိုစလော့ဖ်ယန်ခါကကိုစားပြုတက်ရောက်မှာဖြစ်ပါတယ
်2016ခုနှစ်ဩဂုတ်လမှာကျင်းပခဲ့တဲ့ပထမအကြိမ်27ရာစုပင်လုံညီလာခံကိုတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်းကိုတိုင်တက်ရောက်ပြီးအဖွင့်အမှားစကားပြောကြားခဲ့တာပါဒီတော့တွင်တရုတ်အစိုးရရဲ့ဂျားဝင်ညှိနှိုင်းမှုကြောင့်မြန်မာအစိုးရဘက်ကအထူးဖိတ်ကြားသူအဖြစ်ညီလာခံကိုတက်ရောက်ဖို့နောက်ဆုံးအချိန်ရောက်မှဖိတ်ကြားခဲ့တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာညီလာခံကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေကြပါပြီတရုတ်အစိုးရဟာသူ့အကျိုးစီးပွားဖြစ်တဲ့ခေတ်စ်ပိုလန်မှကြီးစီမံကိန်းလမ်းကြောင်းထဲမှာပါနေတဲ့တရုတ်မြန်မာနယ်စပ်ဒေသတဝိုက်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအဓိကလှူလာနေတာကြောင့်အရင်လိုနှစ်ဖက်ကစားတာမျိုးမဟုတ်ဘဲရည်တည်ချက်ပြောင်းလဲလာတာကိုတွေ့ရကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းလဲဖြင့်လက်ရှိ USIP ခေါ်အမေရိကန်ငြိမ်းချမ်းရေး Institute အကြီးတန်းအကြံပေး Priscilla Club ကပြောကြည့်ပါဦ
း I think the Chinese have probably between the time of the last Panglong and this one
သူပြောသွားတာကပြီးခဲ့တဲ့ပထမအကြိမ်ပင်လုံညီလာခံနဲ့ဒုတိယအကြိမ်ညီလာခံအကြားကာလအတွင်းမှာမြမငင်းငယ်ရေးဖြစ်စဉ်မှာအဟံအတားဖြစ်စီမဲ့ကိစ္စတွေအစားရှေ့ဆက်သွားနိုင်မှုအစီအစဉ်တွေကိုတရုတ်အစိုးရဘက်ကသုံးသပ်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ထင်ကြောင်း Priscilla Club ကပြောသွားတာပါတရုတ်ကအရင်ကနှစ်ဖက်ကစားတဲ့ပုံစံမျိုးလို့ထင်ခဲ့ပေမဲ့အခုတော့အဲ့ဒီရည်တည်ချက်ကိုပြောင်းလဲလိုက်ပြီလို့မြင်ကြောင်းဒါပေမဲ့စောင့်ကြည့်ရမှာဖြစ်ကြောင်း VOA ကိုပြောသားပါတယ်အခုလိုမြမငင်းငယ်ဖြစ်စင်မှာတရုတ်ကအတော်လေးပါဝင်ပတ်သက်လာနေတဲ့အပိုင်းမှာအမေရိကန်ဘက်ကရောမြမငင်းငယ်ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဘလို့အခမ်းကဏ္ဍကနေပါဝင်တာမျိုးတွေ့ရတယ်လဲဆိုရက်မေးခွန်းကိုတော
့ Well we don't have much of a direct role in this we're in the background just simply encouraging
သူပြောသွားတာကတော့အမေရိကန်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတိုက်ရိုက်ပါဝင်ပတ်သက်နေတာတော့မရှိကြောင်းနဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးအမြန်ဆုံးရဖို့အမြဲဆန္ဒရှိနေတယ်လို့တိုးတက်မှုတွေရှိအောင်လဲဘေးကနေပံ့ပိုးကူညီပေးနေကြောင်းပြောသွားပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကလက်နက်ကိုင်ဖွဲ့တွေကိုတော့ထောက်ပံ့တာမျိုးမရှိဘူးလို့လဲပြောပါတယ်။အခုလိုမြောက်ပိုင်းမဟာမိတ်ဖွဲ့ကနေညီလာခံကိုအထူးဖိတ်ကြားသူအနေနဲ့တက်ရောက်လာတဲ့အတွက်လဲမျောလင်းချက်ကြီးကြီးမားမားမရှိပေမဲ့ညီလာခံကိုတက်ရောက်လာတာဟာအပြုသဘောဆောင်တိုးတက်မှုလို့မြင်ကြောင်း Priscilla Club ကပြောပါတယ်